မြန်မာနိုင်ငံမှာ88မျိုးဆက်ကောင်းဆောင်ကိုကျင်မီနဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းကိုဖြိုးစရာတို့အပေါ်ချမှတ်ထားတဲ့တည်တံကိုစစ်ကောင်စီကပါအတည်ပြုခဲ့တာနဲ့ပတ်သက်လို့အမေရိကန်အစိုးရကပြင်းပြင်းထန်ထန်အပြစ်တင်တယ်လို့ပြောကြားလိုက်ပါတယ်။သူတို့ကိုကွန်ပျက်ဖို့စီစဉ်နေတဲ့ဆိုတဲ့သတင်းတွေဟာစစ်ကောင်စီရဲ့လူအခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးအပေါ်ဂရုမစိုက်ဘူးဆိုတာထပ်မံပြသလိုက်တာဖြစ်တယ်လို့အမေရိကန်နိုင်ငံကြေးဌာနပြောခွင့်ရ NetPrice က Twitter လူမှုကွန်ရက်ပေါ်မှာတနေ့ကနေ့တုန်းကရေးသားခဲ့ပါတယ်။မတရားဖမ်းဆီးထားသူတွေအားလုံးကိုပြန်လွှတ်ပေးဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းတယ်လို့လည်းရေးသားထားပါတယ်။အလားတူပြင်သစ်အစိုးရကလည်းကိုကျင်မီကိုဖြိုးစရာတို့အပါအဝင်၄ဦးကိုကွပ်မြတ်ဖို့စစ်ကောင်စီကဆုံးဖြတ်တာဟာရက်ဆက်တဲ့ဆုံးဖြတ်ချက်ဖြစ်ပြီးတော့လွတ်လပ်ခွင့်အတွက်လှုပ်ရှားကာကွယ်နေသူတွေအပေါ်နောက်ထပ်ပြစ်မှတ်ထားတဲ့လုပ်ရဖြစ်တယ်လို့ပြင်သစ်တန်ယုံက Facebook ပေါ်ကနေထုတ်ပြန်ခဲ့ပါတယ်။တင်တဲ့နိုင်ငံအနေနဲ့ကမ္ဘာ့ဘယ်နေရာမှာမဆိုတည်တံကိုစန့်ကျင်တယ်လို့လည်းဖော်ပြပါတယ်။မတရားဖမ်းဆီးထားသူတွေအားလုံးကိုပြန်လွှတ်ပေးပါလို့လည်းတောင်းဆိုထားပါတယ်။အာဆီယံအဖွဲ့နဲ့နိုင်ငံတကာအတိုင်းအဝန်အနေနဲ့တေရန်ကိုအကောင့်ထဲမဖို့အောင်နှီးမျိုးစုံတုံကာကွယ်ရမယ်လို့လူခွေရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ APHR ကလည်းတောင်းဆိုလိုက်ပါတယ်။တကယ်လို့သာတေရန်အတိုင်းသူတို့ကိုကွပ်မျက်ခဲ့မယ်ဆိုရင်တော့သွေးအေးအေးနဲ့နိုင်ငံရေးလှုပ်ရှားမှုဖြစ်လိမ့်မယ်လို့ APHR ဥက္ကဋ္ဌမလေးရှားလွှတ်တော်အမတ်ချောင်းဆန်ဒီယာဂိုကထုတ်ပြန်ချက်မှာပြောကြားထားပါတယ်။ကိုဂျင်ဘီနဲ့ကိုဖြိုးစရာတို့တို့ကိုကျိုးပေးကွပ်မျက်ဖို့တေရန်ကိုစစ်ကောင်စီအကြီးအကဲကအတည်ပြုလိုက်တယ်ဆိုတဲ့သတင်းထွက်ပေါ်လာပြီးတဲ့နောက်မှာကုလသမဂ္ဂအပါအဝင်ခုလိုတုံ့ပြန်နေကြတာပါ။မြန်မာနိုင်ငံမှာပြည်သူတွေရဲ့ခုခံတွန်းလှန်မှုတွေကြေကြေပြန့်ပြန့်ဖြစ်နေချိန်မှာစစ်တပ်ကသူ့ရဲ့အာဏာခိုင်မာအောင်ရဲတင်းတဲ့ရက်ဆက်မှုတွေတိုးလုံးနေတဲ့လောက်ရအဖြစ်မြင်တဲ့နယ်လို့လူ့အခွင့်အရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ဥက္ကဋ္ဌကထုတ်ပြန်ချက်မှာပြောထားပါရဲ့ရှင်။